မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာ၃လပြည့်လာတဲ့အခုလိုအချိန်မှာအာဏာသိမ်းမှုဆန့်ကျင်တဲ့လှုပ်ရှားမှုတွေဒီရင်းဒီပါဆက်လက်ဖြစ်ပေါ်နေစေဖြစ်ပါတယ်။စနေနေ့မှာလည်းအမေရိကန်၊ဥရောပနဲ့အာရှနိုင်ငံတချို့ကမြန်မာပြည်လှုပ်ရှားသူတွေကကမ္ဘာလုံးဆိုင်ရာလူဦးဒေါ်လာရေးလှုပ်ရှားမှုဖြစ်စူဝေးဆန္ဒပြခဲ့ကြတဲ့အကြောင်းကိုကြေညာပေးခြင်းပါတယ်။အမေရိကန်ပြည်သူဝါရှင်တန် DC မြို့တော်ကမြန်မာစစ်တပ်ရုံးရှိမှလူရာချီစူဝေးချစ်တဲ့ပြီးဆရာနာရှင်စနစ်အဆုံးသတ်ရေးမေလာတရဲ့စနေနေ့ကဆန္ဒပြခဲ့ကြတာပါဆန္ဒပြပွဲမှာပါဝင်တဲ့ဝိုင်းရင်နိုင်ငံကြီးတမန်ဦးအောင်စိုးကတော့အခုချိန်ဟာပြည်တွင်းပြည်ပမြန်မာပြည်သူတွေအငြင်းညို့ဆုံးအချိန်ဖြစ်တယ်လို့ပြောပါတယ
်ဒီနေ့တိုက်ပွဲဟာအကြမ်းဖက်စစ်ကောင်စီကနေတိုက်ပွဲပုံစံကိုပြတ်ထန်းလိုက်တဲ့အတွက်လူတို့ကရုတ်ပြလက်နက်ကိုင်တိုက်ပွဲပုံစံပြောင်းသွားပြီဆိုအဲ့ဒါကိုကျွန်တော်တို့အဓိကထားပြောဆောင်တာကိုကဘလို့ပဲငင်းငင်းခံခံပြနေတဲ့ဖြစ်သစေသူတို့ဘက်ကအဲ့လိုဆက်ကျင်လာတဲ့အတွက်ကျွန်တော်တို့ကမိမိကိုယ်ကိုခုခံပိုင်ခွင့်ရှိရဲဆိုတဲ့အနေနဲ့ကျွန်တော်ဒီကက်ကွဲကိုဖော်ဆောင်တာဖြစ်တယ်နော်နောက်တစ်ချက်ကဖေဗူလာရီ၁ရက်နေ့စစ်တပ်အာဏာသိမ်းခဲ့ခြင်းဟာစစ်အာဏာရှင်စနစ်ရဲ့မိခုံးပိုင်းရဲ့အဖွဲ့အစပဲဖြစ်တယ်ဆိုတော့ကြာဆုံးသွားပြီဆိုကျွန်တော်တို့ကအဲ့လိုပြောချင်တယ်။ဘာကြောင့်လဲဆိုတော့ဒီကက်ကွဲကလူတို့အလုံးပါလာတဲ့တိုက်ကွဲဖြစ်တယ်။အခုကအားလုံးကလည်းခိုင်မာတဲ့စံတိတ်ခံတွေချထားပြီးဖြစ်တဲ့အတွက်ဒီကနေ့ဒီလူလူတရားလုံးကဆေးအနာရှင်စနစ်ကိုအမြစ်ကပါဆန်ပြီးတော့မှငြင်းမြုပ်စင်းကြုံပြစ်မဲ့တိုက်ခွဲဖြစ်တယ်။နောက်ဆုံးတိုက်ခွဲနဲ့အဆုံးဖြတ်တိုက်ခွဲဖြစ်တယ်လို့ကျွန်တော်တို့ကပြောချင်ပါတယ်
။ Washington DC မြို့ကကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့ကမြန်မာပြည်သားတွေကလည်းပြည်တွင်းမြန်မာပြည်သူပြည်သားတွေနဲ့ထပ်တူရပ်တည်သွားမှာဖြစ်ကြောင်းစင်နေနေ့ကဆန္ဒထုတ်ဖော်ခဲ့ကြတယ်လို့မတ်တုသက်ခင်ကပြောပါတယ
်။အခုဒီနေ့လောက်တဲ့ကိုရတော့ပေါ့နော်။နောက်တစ်ခါပေါ့နော်ကျွန်တော်တို့ရဲ့ဒီလူဦးတော်နိုင်ရေးကိုထလောင်းပြီးတော့အတိတ်ရှိတဲ့ပွဲအနေနဲ့တကဘာလုံးဆိုင်ရာလုပ်တဲ့ပွဲပါအဲ့ဒါအကြောင်းမို့လဲဘာဖြစ်လဲဆိုတော့ကြတော့ကျမတို့ဒီမြန်မာပြည်တွင်းမှာဖြစ်နေတာအားလုံးလည်းသိတဲ့အတိုင်းပဲတကယ်ကိုအာဓမ္မဖြစ်နေတာဆိုတော့ကြတော့ဟိုလူတန်းစားအလွာအတိပြရလဲဒါကြီးကိုတိုက်ထုတ်ဖို့အတွက်စိတ်အားချက်တန်နေကျမတို့ဒီအလီဘက်ကမိသားစုတွေအားလုံးကလည်းဒီကိစ္စကိုဟိုတကယ်လည်းတိုက်ထုတ်ချင်ကြတယ်အဓိကတော့ပြည်တွင်းမှာနေနေရတဲ့တွေ့ချင်းညီနောင်တွေသူတို့ဟာဆိုလို့ရှိရင်ထိတ်တိုက်တကယ်ကြီးကိုပဲဒုက္ခတွေကိုခံစားနေရတယ်အန်ဂျယ်တွေရင်ဆိုင်နေရတဲ့အချိန်မှာသူတို့ကိုအာမပြက်စီခြင်းမူသူတို့အတွက်နောက်ကနေပြီးတော့အမြဲတမ်းလေကျမတို့တွေကရက်တည်နေတယ်ဆိုတာသိစေခြင်းနဲ့အတွက်ကြောင့်မလို့ကျမတို့ဒီနေ့စံတာပြခြင်းဖြစ်ပါတယ
်မက်ဆာချူးဆက်စ်ပြည်နယ်ဘော့စတွန်မြို့မှာတော့၄ဦးတော်လာရင်ရန်ကုန်ဝေဈေးရောင်းပွဲတရလုပ်ခဲ့ပြီးအမေရိကန်ညောမြန်မာတွေပါလူရာကျော်လာရောက်အားပေးခဲ့တယ်လို့ဘော့စတွန်မြို့ကန်ကူတူးကပြောပါတယ်
။အာကျွန်တော်ဒီနေ့ဘော့စတွန်မှာရှိတဲ့မိသားစုရဲ့လှူရှာမှုကဒီမြန်မာပြည်တွင်းမှာလှူရှာတဲ့ຫນွေဥတော်လိုင်းကိုထောက်ပံ့မှုအတွက်ဈေးရောင်းပွဲကိုလုပ်တာပါဘို့။ဈေးရောင်းပွဲတော့မှာတော့ကျွန်တော်ဒီဗမာအသာတော့အတုံးပါပဲတန်ပေါင်း၊ပြီးရှင်၊တန်ဟောက်ဆွဲဒီဗမာအသာတော့များပါတော့အမျိုး20လောက်ရှိရခင်ဗျာ။အာလူကတော့ဒီလိုများတာခင်ဗျာ။အားရအရန်အားရကိုပေါင်းတယ်ကျွန်တော်တို့ဒီအစောကြီးကိုပြတ်သွားတာကိုကပွဲကသူကအရန်လာတော့ဒီ55မိနစ်ပြင်မှာကျွန်တော်စီစဉ်ထားတဲ့အစားအစာတွေအကုန်ပြတ်သွားတာ။ဒါရောင်းတဲ့လူဆိုလည်းကိုကဦး20လောက်ရှိရပါတော့နော်ဘန်တာဈေးရောင်းတဲ့လူ။ပြေတော့ဒီအိမ်ကြီးတွေရောင်းနေဆိုတော့တော်တော်လေးကိုရမုံငွေတော်တော်ရောက်ဖို့စီစဉ်ရှိပါတယ်ကို။အာရလာတဲ့ရမုံငွေကိုကျွန်တော်က CRPH ရဲ့ NUG ရဲ့ပြည်တော်တိုင်းနာစစ်ဘေးရှောင်တွေပေါ့နော်။အဲ့တော့ကျွန်တော်လူလည်းမဆုံးစီစဉ်ထားပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံတွင်နယူးယောက်မြို့နဲ့ဆန်ဖရန်စစ္စကိုမြို့တွေမှာလည်းမျိုးဥတော်လိုင်းရေးဒုတိယလှိုင်းလှုပ်ရှားမှုကိုစနေနေ့ကလုပ်ခဲ့ကြပါတယ်။အာကျတိုက်တဲကဂျပန်နိုင်ငံမှာတော့တိုကျိုမြို့ကကုလသမဂ္ဂဆိုင်ရာအဆောက်အုံရှိမှာမြန်မာနိုင်ငံသားတွေရောဂျပန်လူမျိုးတွေပါကုလသမဂ္ဂအနေနဲ့မြန်မာစစ်ကောင်စီအပေါ်ထိရောက်တဲ့အရေးယူမှုတွေချမှတ်ပေးဖို့စနေနေ့ကတောင်းဆိုခဲ့ကြပါတယ်။မြန်မာဒီမိုကရေစီရေးထောက်ခံတဲ့ဂျပန်လူသမားကောင်းဆောင်အတူဆန္ဒပြပွဲအတွင်ပြောသွားတာကဒီမိုကရေစီပေါ်ထွန်းရေးအတွက်မြန်မာပြည်သူတွေကိုကိုစားပြုတဲ့ CRPH ကော်မတီ NUG ဂျာကာလာအစိုးရတွေကိုဂျပန်အစိုးရကအမြဲဆုံးအတိမတ်ပြုပြီးဆွေးနွေးဆောင်ရွက်မှုတွေလုပ်သွားနိုင်ဖို့ဂျပန်အစိုးရကိုကျွန်တော်တို့တိုက်တွန်းသွားမှာပါမြန်မာနိုင်ငံတွင်လက်ရှိဖမ်းဆီးခံရတဲ့သူတွေအားလုံးအမြန်ပြန်လွှတ်ပေးရေးမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရေးလူ့လက်စွာနေထိုင်권တွေချက်ချင်းပြန်လည်ရရှိလာစေရေးအတွက်ဂျပန်လူမျိုးတွေအနေနဲ့ထောက်ခံရည်တည်သွားမှာပါလို့သူကပြောသွားတာပါဥရောပတိုက်တဲ့ကနယ်သာလန်နိုင်ငံမှာတော့နယ်သာလန်နိုင်ငံသားတွေကိုယ်တိုင်ယုံကြည်မှုတွေရှိကြတဲ့ဒီနေ့ကန်ဆက်တစ်ခုနားကအောင်မြင်နေရကိုတွားရောက်ပြီးမြမအရေးအတွက်ဆန္ဒထုတ်ဖော်ခဲ့ကြောင်းကိုထင်းနှင်းကပြောပါတယ်
ဒီနေ့လောက်တာကနှစ်ဖွဲ့ရှိရပါတော့ပထမတစ်ဖွဲ့ကကြာတော့သူကပူစာကံပင်းကြီးလုပ်တဲ့အဖွဲ့ပေါ့နော်အဲ့ဒီအဖွဲ့ကဒီနေ့မနေ့10နာရီနဲ့17နာရီလောက်မှာ SY လို့ခေါ်တဲ့ဒီ Netherlands ရဲ့ဒီချင်းပေါ်တို့ကြားပင်လေကြီးကိုတားတဲ့နေရာပေါ့နော်ပင်လေကြီးကိုရေတွေတားတဲ့နေရာပေါ့ဒါသူ Netherlands ရဲ့အောင်မြေပေါ့1963ခုနှစ်လောက်ကနေပေါင်း90လောက်ကတိုက်ကြည့် Netherlands ရဲ့ပေါ့ဗျာဒီပင်လေကြီးကိုတားတယ်ပေါ့နော်စွန့်လေကိုတားတယ်ပေါ့တိုက်ကြည့်ကိုတားတယ်ပေါ့ဒါတို့အဲ့ဒါကြီးကိုရအောင်တားပြီးတော့ဒါပင်လေကိုတားနိုင်နေတဲ့ကမ္ဘာမှာအောင်မြင်တဲ့သူရဲ့ဓာတ်ကြီးပေါ့ဗျာဒီနေရာရေတွေကိုတားနိုင်နေတယ်ပေါ့နော်ငါတို့ကဆရာမရှိဘူးလေတားနိုင်ရမယ်ပေါ့ပြည်သူတွေစိတ်တော့မကြပါနဲ့ပေါ့ငါတို့မျိုးနဲ့အတူရှိတယ်ပေါ့အဲ့ဒီနေရာမှာသူတို့သွားပြီးတော့ပူစာတိုင်းကြောက်လို့တယ်အဲ့တော့မနေ့ပိုင်းမှာပေါ့နော်12နာရီတစ်ချက်လောက်ဒီ10နာရီလောက်ထိတုတ်တာပေါ့နောက်တစ်ခွဲကနေ့လယ်2နာရီရပြီးတော့ညနေ4နာရီလောက်ထိလုတ်တယ်အဲ့ဒါကတော့တဟကဒီမာလီဖူးဆိုတဲ့နေရာမှာမာလီဖူးဆိုတဲ့ကွင်းကြီးပေါ့နော်ကွင်းကြီးမှာဆန္ဒပြပြကြတာပေါ့သူကဒီကောင်ဆရာကပူအောင်ပါဝင်တယ်ပေါ့နော
်အလားတူဥရောပတိုက်တဲ့ကဘယ်ဂျီယံနိုင်ငံမှာလဲကမ္ဘာလုံးဆိုင်ရာမြမတွေဦးတော်လိုင်းရင်းနေလှုပ်ရှားမှုကိုစနေနေ့ကကျင်းပခဲ့ကြပါတယ်ခင်ဗျာ